မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီလ16ရက်တောက်ကြနေ့ညနေပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်။ကျွန်မခွာညိုကအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ပြည်ထောင်စု Florida ပြည်နယ်ကထက်တန်းကျောင်းမှာပြစ်ခတ်မှုကျူးလွန်သူဖြစ်အရေးယူခံထားရတဲ့အသက်19နှစ်အရွယ်လူငယ်ကိုအာမခံမပေးဖို့တရားရုံးကဆုံးဖြတ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့မချသေးရင်ကပဲရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားခဲ့တဲ့ဥရောပပါလီမန်ကိုယ်စားလှယ်အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဒီလိုထက်တန်းရောက်မြန်မာနဲ့နိုင်ငံတကာအသင်းတွေကိုတော့ကိုညံဝင်းအောင်နဲ့အတူချိန်ညားပေးသွားမှာပါ။
အခုညနေခင်းနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့မြန်မာပြည်ရဲ့ရေးဝန်ကြီးရဲ့ဘင်္ဂလားဒေ့ရှ်သုံးရက်ကြာခီးစဉ်တွင်မြန်မာပြည်ဘက်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပါကိုမျှော်လင့်ကြပါသလဲ
။မခေါအစိုးရကရဝင်ကြဒုက္ခသည်တွေပြည်လည်မှုလို့တာကိုကျွန်တော်ကျေးဇူးပါတယ်။ဒါပေမဲ့ယနေ့အပြည့်ကတော့ဒီတွင်မှာအကျဉ်းပေးမှုမပြီးသေးဘူးဗျာ။အမလူရီယာယနေ့အပြည့်ထွက်ပြေးလာတော့တ
ယ်။ကောက်ဆက်ပဇာမှာရောက်နေသူဒုက္ခသည်ကိုအစ္စလမ်ရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကအစိုးရတပ်နဲ့တိုင်းဒေသမဟာမိတ်အဖွဲ့တွေကြားစစ်ပွဲကြောင့်ဒေသခံ140ဝန်းကျင်နေရာစွန့်ခွာထွက်ပြေးနေရတဲ့အခြေအနေရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တရုတ်တမ်းမတ်တို့ဖွင့်လှစ်ပေးတဲ့တရုတ်နှစ်တကူပွဲတော်အကြောင်းနဲ့အတူစစ်လက်အစားထိုးတုံ့နိုင်မဲ့ပစ္စည်းတမျိုးကို American Secret Company တွေကြိုပမ်းနေတဲ့အကြောင်းကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုညာဝင်းအောင်တို့ကကြေညာပါမယ်ရှင်။
American ပြည်သူ Florida ပြည်နယ်ကထက်တန်းကျောင်းတစ်ကျောင်းမှာနောက်ဆုံးကျင်ဖြစ်ခဲ့တဲ့အစုလိုက်ပြုံလိုက်ပြစ်ခတ်မှုကျူးလွန်သူဖြစ်အရေးယူခံထားရတဲ့အသက်19နှစ်အရွယ်လူငယ်ကိုအာမခံမပေးဖို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်။ကြိုတင်ချက်စီတပ်ဖြတ်မှု18မှုနဲ့ရုံးတင်တရားစွဲဖို့ Nicholas Cruz ကို Florida ပြည်နယ်တရားရုံးမှာမနေ့တုန်းကပဲရုံးထုတ်ခဲ့တာပါ။ကြေကွဲစရာဖြစ်ရတဲ့ပတ်သက်လို့သမ္မတ Donald Trump အင်ပီရိုမှာအချင်းယုံမင်ကွန်ပြောကြားခဲ့ပြီးနိုင်ပိုင်းကြံမှာပဲရုံးထုတ်ခဲ့တာလည်းဖြစ်ပါတယ်။သမ္မတကတော့လူစုလိုက်ပြုံးလိုက်တပြက်မှုတွေကိုဟန်တားရမှာစိတ်ချမ်းသာရေးအတွက်ကုစားနိုင်ရေးနိုင်ငံတော်ကတာဝန်ရှိသူတွေနဲ့မချခင်တွေ့ဆုံမှုရှိကြောင်းနဲ့စာတင်ကြောင်းတွေဘေးကင်းလုံခြုံရေးဟာထိတ်တန့်ဦးစားပေးကိစ္စဖြစ်ကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းပြစ်ခတ်မှုနဲ့ပတ်သက်လို့ပြောကြားခဲ့တဲ့မင်းကောမှာတနက်ကန်ဆောင်ခွင့်ထိန်းချုပ်ရေးကိစ္စကိုတော့ပြောဆိုသွားတာမျိုးမရှိပါဘူး။ Florida ပြည်နယ်ပတ်ကလန်မြို့ကမာဂျိုရီစတုံးမန်ဒေါက်ကလပ်စ်ကျောင်းကပြစ်ခတ်မှုတွင်တည်ချေထိခဲ့သူတွေအတွက်အောက်မေဝယ်စုတောင်းပွဲကိုတက်ရောက်လာသူတွေထဲမှာတော့တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးလိုလားတဲ့သဘောထားတွေကိုလည်းကြားခဲ့ကြရပါတယ်။တနက်ကင်ဆောင်ခွင့်ဥပဒေတွေကိုလက်ရှိရှိနေတဲ့အတိုင်းဆက်ထားဖို့လိုလားတယ်ဆိုရင်တော့ဒေသခံလူထုကပြန်လည်ရွေးကောက်တင်မြှောက်ခံရမှာမဟုတ်ကြောင်းလည်းအခင်းပြေရဘရော့ဝါခရိုင်ကရဲတပ်ဖွဲ့အကြီးကစတော့စကော့အစ္စရေးကမှတ်ချက်ပေးပြောဆိုခဲ့တာပါ။တနသမား AR-50 rifle ကိုအသုံးပြုတက်ခတ်ခဲ့ကြောင်းလည်းရဲတပ်ဖွဲ့အကြီးကပြောဆိုထားပါတယ်။ပြစ်ခတ်မှုမှာတည်ချေထိခဲ့ခဲ့ရသူ2ရဲ့ဆွေမျိုးတယောက်ကတော့ဒလို rifle တနမျိုးကိုအပြော်ရန်ကင်ဆောင်ဝင်မပြုတင်တဲ့အကြောင်းပြောဆိုခဲ့တာပါ။ဗိုလ်တုနေကပြစ်ခတ်မှုကြောင့်လူ18ဦးသေဆုံးပြီးစိုးရိမ်ရတဲ့အခြေအနေရှိသူတွေပါဝင်ဒဏ်ရာသူ15ယောက်ကိုလည်းစေယုံတင်ကုသပေးထားရပါတယ်။
အမေရိကန်ပြည်ထောင်စုရဲ့ကလေးဘွားတွေကနေတရားမဝင်ဝင်ရောက်နေထိုင်သူတွေကိုမတ်လ5ရက်နေ့မှာစပြီးပြန်ပို့ခံရမယ်အရေးနဲ့ရင်ဆိုင်နေရခြင်းမှာလူဝင်မှုဆိုင်ရာအဆိုပြုချက်၄ခုစလုံးကိုအမေရိကန်အထက်လွှတ်တော်ကပယ်ချလိုက်ပါတယ်။အမေရိကန်ပါတီနှစ်ခုကလွှတ်တော်မှာတင်ပြတဲ့ဥပဒေကြမ်းထဲမှာဒါကာခေါ်တရားမဝင်ဝင်လာတဲ့ငယ်ရွယ်သူတွေကိုနိုင်ငံသားဖြစ်ခွင့်ပေးရေးအမေရိကန်နယ်စပ်လုံခြုံရေးမြင့်တင်ဖို့တရားမဝင်ဝင်ရောက်လာသူတွေရှင်းထုတ်ရေးဆိုတဲ့သမ္မတဒိုနယ်ထရန့်ရဲ့ကြွေးကြော်ချက်နဲ့ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေရဲ့ညွှန်ကြားချက်အတိုင်းပူးပေါင်းလှုပ်ဆောင်မှုမရှိတဲ့မြို့နယ်တွေမှာဖမ်းဆီးနေနေမှုတွေလှုပ်သွားဖို့စတဲ့အချက်တွေပါဝင်ပါတယ်။အခုအဆိုပြုထားတဲ့ဥပဒေကြမ်းအချက်တချို့ဟာတရားမဝင်ရွှေပြောင်းဝင်ရောက်လာသူတွေအလုံးအင်းနဲ့ပိုးဝင်လာအောင်ဖိတ်ခေါ်သလိုဖြစ်နေပြီးအမေရိကန်မိသားစုတွေဘေးကင်းလုံခြုံရေးအတွက်အန္တရာယ်ရှိစေတဲ့နေဆက်လုံခြုံရေးအပျော့ပြီးလူဝင်မှုကြီးကြပ်ရေးဆိုင်ရာလက်ရှိဥပဒေတွေကိုအားနည်းစေမယ်လို့သမ္မတအင်ပြူတော်ကအစောပိုင်းထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဒါကအစီအစဉ်အရလူငယ်ပေါင်း8သိန်းကိုအမေရိကန်ပြည်ထောင်စုကနေပြန်ပို့ခွင့်မရှိအောင်အကာအကွယ်ပေးနိုင်ခဲ့ပါတယ်
။အမေရိကန်ထောက်လှမ်းရေးအေဂျင်စီကကိုဇယ်ရီယာပြည်နယ်စုကတာဝန်ရှိသူတွေနဲ့ဒီနေ့တောက်ချာနေတဲ့တင်းလင်းလာတဲ့ဘာတွေ့ဆုံပြီးရွေးကောက်ပွဲလုံခြုံရေးဆိုင်ရာလက်ဝဲအချက်အလက်တွေကိုတင်ပြဖို့ရှိနေတဲ့အကြောင်းအမျိုးသားထောက်လှမ်းရေးညွှန်ကြားမှုရေးမှုချုပ်ယုံကပြောဆိုခဲ့ပါတယ်။ အမေရိကန်ပြည်အောင်စုမှာအရေးကြီးတဲ့ကိစ္စရပ်တွေကျင်းပတဲ့အခါတိုင်းစိုက်ဘာအင်တာနက်ကိုအသုံးချတိုက်ခိုက်တာတွေရှိတဲ့အကြောင်းအမျိုးသားထောက်လှမ်ရေးဌာနကြီးကကွန်ဂရက်စ်တော်ကိုပြောကြားပြီးနှစ်ရက်ကြာမှာပဲတွေ့ဆုံဆွေးနွေးမှာလည်းဖြစ်ပါတယ်။အမေရိကန်ရဲ့ဒီမိုကရေစီစင်တာမိုးတွေကြာဆင်းစေဖို့နဲ့မဟာမိတ်တွေအင်အားလျော့ပါစေဖို့ရည်ရွယ်ပြီးရုရှားအပါအဝင်စိုက်ဘာတိုက်ခိုက်သူတွေကအရှိန်အဟုန်မြင့်ကျိုးဝန်းလာနိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်းလည်းအမျိုးသားထောက်လှမ်ရေးဌာနကြီးကဒန်ကော့ဆာပြောဆိုခဲ့တာပါ။အမေရိကန်နဲ့ဥရောပမဟာမိတ်တွေအပေါ်အပြည့်အမောင်းစိုက်ဘာတိုက်ခိုက်မှုတွေစင်စက်မပြတ်ကျင်းပနိုင်တယ်လို့လည်းသတိပေးခဲ့ပါတယ်။အမေရိကန်ထောက်လှမ်ရေးအရာရှိတွေကပြည်နယ်အစိုးရတာဝန်ရှိသူတွေကိုအစီရင်ခံတင်ပြရမှာတော့အမေရိကန်ပေါ်ရန်လိုသူတွေရဲ့ရည်မှန်းချက်တွေနဲ့စွမ်းရည်ကိုပုံမနားလည်သဘောပေါက်အောင်အဓိကရည်ရွယ်လိုက်မယ်လို့လည်းမျှော်လင့်ထားကြတာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေကိုတိကျလွတ်လပ်တဲ့အထူးစုံစမ်းစစ်ဆေးမှုတွေနဲ့ပေါ်ထွက်ဖို့ကြိုးပမ်းနေပြီးနိုဝင်ဘာလတဲ့လွှတ်တော်ရွေးကောက်ပွဲအတွက်ပြည်နယ်အစိုးရတာဝန်ရှိသူတွေပြင်ဆင်နေကြမှာပဲထောက်လှမ်ရေးအရာရှိတွေအစီရင်ခံတင်ပြဖို့စီစဉ်နေကြတာလည်းဖြစ်ပါတယ်။
2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဆွတ်ဖက်မှုကိုစုံစမ်းစစ်ဆေးနေတဲ့ရောဘတ်မူလာရဲ့အဖွဲ့ကအင်ဗျူရောမဟာဗျူဟာဆိုင်ရာအကြီးအကဲဟောင်းစတီဗန်နွန်ကိုဒီသတင်းပတ်တဲ့နိုင်ရီပေါင်းများစွာစစ်ဆေးမေးမြန်းခဲ့တယ်လို့ဒီကိစ္စကိုသိနေတဲ့အမည်မဖော်လိုသူတဦးကပြောပါတယ်ရုရှားအရေးစုံစမ်းစစ်ဆေးမှုရဲ့တစိတ်တစ်ပိုင်းအဖြစ်ရောဘတ်မူလာအသင်းရဲ့မေးမြန်းချက်အားလုံးကိုစတီဗန်နွန်ပြန်လည်ဖြေကြားခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့ကြာသပတေးနေ့တုန်းကတော့ဗန်နွန်ကအောက်လွှတ်တော်ထောက်လှမ်ရေးကော်မတီကဆင့်ခေါ်ထားတာကိုအာခံပြီးမေကွန်းတချို့ကိုသူမဖြေနိုင်ဘူးလို့ညင်းဆိုထားပါတယ်။ဘန်နွန်ဟာမေကွန်းတွေအားလုံးနှီးပါးကိုဖြေဆို့ဖို့ညင်းဆိုခဲ့တဲ့အပြင်တမရရဲ့ကိုစားအုပ်ချုပ်ရေးအဖွဲ့ဝင်တွေရတဲ့အထူးအခွင့်အရေးကိုကင်ဆယ်ဖို့အင်ပီရိုကသူ့ကိုညွှန်ကြားထားတယ်ဆိုပြီးအခိုင်အမာပြောဆိုခဲ့ကြောင်းကော်မတီအဖွဲ့ဝင်ကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်အမတ်အက်ဒမ်စကစ်ကပြောပါတယ်။တရားရုံးရဲ့ဆင့်ခေါ်စာကိုပမာမခန့်လုတ်ခဲ့တယ်ဆိုပြီးဘန်နွန်ကိုစတင်အရေးယူနိုင်ရေးလွှတ်တော်အနေနဲ့ဆောင်ရွက်ဖို့လဲထောက်လှမ်ရေးကော်မတီကပြောဆိုနေပါတယ်စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းပါဝင်ဖို့အခွင့်အရေးဘန်နွန်ကိုပေးခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာပိုင်းစီရင်တောက်ချနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကလူခွေရေးချုပ်ဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့မကြသေးငါပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ဥရောပပါလီမန်ကိုယ်စားလှယ်ဖွဲ့ကတိုက်တွန်းလိုက်ပါတယ်လူခွေရေးချုပ်ဖောက်မှုတွေနဲ့ရိုဟင်ဂျာတွေအစုလိုက်ပြုံလိုက်ထွက်ပြေးခဲ့ကြတဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုပြန်လည်တုံ့တက်ဖို့လိုအပ်နေပြီဖြစ်ကြောင်းလည်းဒီကနေ့ခီးစဉ်ဆုံးသက်ချိန်မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ဒါကြောင့်ပြန်ပြပကဖြစ်ရဒေသအပါအဝင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကို၅ရက်ကြာခီးစဉ်အတွင်းတွားရောက်ခဲ့တဲ့လူချိန်မှာလူခွေချုပ်ဖောက်မှုအခြေအနေနဲ့ပတ်သက်လို့စိုးရိမ်ကင်းမှုတွေရောပါမသွားခဲ့တဲ့အကြောင်းလဲဥရောပပါလီမန်ကိုယ်စားလှယ်ဖွဲ့ရဲ့အကြီးအကဲပြဲအန်တိုနီယိုပန်စီယာကပြောဆိုသွားခဲ့ပါတယ
်။ထိုင်းနိုင်ငံမှာနှစ်စဉ်ကျင်းပတဲ့အမေရိကန်စစ်တပ်နဲ့ပူးတွဲစည်းလေးချင်းမှုအတွင်းဒီကနေ့မှာတော့အမေရိကန်ထိုင်းတောင်ကိုရီးယားတပ်ဖွဲ့တွေပူးတွဲပြီးကန်တဲ့စစ်စင်ရေးအတွက်လေ့ကျင့်ကြပါတယ်ဒီကနေ့စစ်ရေးလေ့ကျင့်မှုကိုတော့တဘာဝဘေးအန္တရာယ်ရင်ဆိုင်ရတဲ့အခါစစ်အင်အားနဲ့ပစ္စည်းအကူအညီပေးပို့တုံ့ပြန်နိုင်အောင်အဓိကရည်ရွယ်လေ့ကျင့်တာပါရွှေမြူဟောက်လိုအမည်ပေးထားတဲ့အမေရိကန်နဲ့ဒေသရင်းနိုင်ငံတွေကြားထိုင်းနိုင်ငံမှာပူးတွဲစစ်ရေးလေ့ကျင့်အစီအစဉ်ကိုတော့ထိုင်းနိုင်ငံမှာ2014ကစပြီးစစ်တပ်ကအာဏာသိမ်းပြီးနောက်အမေရိကန်ဘက်ကရှော့ချခဲ့ပါတယ်ဒါပေမဲ့လည်းသမ္မတဒိုနယ်ထရန့်တက်လာပြီးနောက်မှာတော့နှစ်နိုင်ငံစစ်ဘက်ဆိုင်ရာဆက်ဆံရေးတွေပြန်လည်တိုးတက်လာခဲ့တာပါဒေသတွင်းအကြီးဆုံးပူးတွဲစစ်ဆင်ရေးအစီအစဉ်မှာလေ့လာသူအဖြစ်တက်ရောက်ဖို့အိန္ဒိယမြန်မာနိုင်ငံကိုထိုင်းနိုင်ငံကဖိတ်ကြားခဲ့တဲ့အတွက်ဒီနှစ်မှာပြောစရာတွေဖြစ်ခဲ့ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်ကနေတကြောပြန်ပဋိပက္ခတွေအတွင်းလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်ကိုဖိတ်ခေါ်ခဲ့တဲ့အပေါ်မှာဝေဖန်မှုတွေရှိတာပါဒီကနေ့မှာပဲမြန်မာစစ်တပ်အကြီးအကဲကိုထိုင်းနိုင်ငံကဂုံတူးဆောင်ချီးမြှင့်ခဲ့တဲ့အပေါ်လူအခွင့်အရေးအဖွဲ့တွေကဝေဖန်ပါတယ်ထိုင်းပြည်ရင်ကချီးမြှင့်တဲ့အစင်ဘူရိုဝင်သူရဲကောင်းဘွဲ့ပထမအဆင့်စုကိုမြန်မာတပ်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်ခံရယူခဲ့ကြောင်းဒီကနေ့နှစ်နိုင်ငံစစ်တပ်ကသတင်းထုတ်ပြန်ပါတယ်နှစ်နိုင်ငံကြားကာလကြာရှည်ချစ်ချည်မှုကိုပြသတဲ့အနေနဲ့စုချီးမြှင့်ခဲ့တာလို့ထိုင်းစစ်တပ်ကပြောပါတယ်
စီးရီးယားနိုင်ငံကတ်လူမျိုး YPG ပြည်သူစစ်တပ်ဖွဲ့တွေအနေနဲ့ Euphrates မြစ်အရှေ့ဘက်ကိုစစ်ခွာပေးပြီးအမေရိကန်နဲ့တူရကီတပ်ဖွဲ့တွေကတော့စီးရီးယားနိုင်ငံ Manbij ဒေသမှာပူးတွဲတပ်ဆွဲထားဖို့တူရကီကအမေရိကန်ကိုကမ်းလှမ်းထားတဲ့အကြောင်းတူရကီစိုးရတောင်းရှိသူတူကပြောဆိုလိုက်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ရဲ့နေ့ရက်ကြာတူရကီနိုင်ငံခီးစင်မှာအဆိုပြုခဲ့တဲ့အစီအစဉ်ကိုတော့အမေရိကန်ဘက်ကစဉ်းစားနေတယ်လို့လည်းတရားဝင်သတင်းမထုတ်ပြန်သေးတဲ့အတွက်အမည်မဖော်လိုတဲ့တူရကီစိုးရတောင်းရှိသူတူကိုကူကပ်ပြီး Reuters သတင်းကဖော်ပြခဲ့တာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးကတော့တူရကီနိုင်ငံရဲ့ဝန်ကြီးနဲ့လည်းတွေ့ဆုံပြီးကတ်ပြည်သူစစ်တွေကိုအမေရိကန်ကဆက်လက်အားပေးထောက်ပံ့သွားမယ်အစီအစဉ်နဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ပါတယ်တွေ့ဆုံမှုပြီးပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာတော့တူရကီနိုင်ငံအနေနဲ့စစ်ဆင်ရေးတွေကိုထင်းထင်းထင်းထင်းဆောင်ရွက်ကြောင်းပြသဖို့ဝန်ကြီးတေလာဆန်ကတိုက်တွန်းသွားခဲ့တယ်လို့စီးရီးယားအရေးမှာနိုင်ငံရည်မှန်းချက်တွေတူညီမှုရှိတဲ့အကြောင်းလည်းပြောဆိုသွားခဲ့တာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးကတူရကီသမ္မတနဲ့လည်းမနေ့နောက်ပိုင်းက၃နာရီကျော်ကြာတွေ့ဆုံပြီးဆွေးနွေးမှုတွေဟာအကျိုးရှိကြောင်းလည်းတွေ့ဆုံမှုပြီးပြောဆိုခဲ့ပါတယ်
ဒီကနေ့မှကြာရောက်တဲ့2018ခုနှစ်တရုတ်နှစ်တစ်ခုပွဲတော်ကိုမြန်မာနိုင်ငံအပါအဝင်အာရှတလွှားနိုင်ငံတွေမှစတင်ဆင်နွှဲနေကြပြီဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့လာမယ့်တစ်နှစ်တာအတွင်းကံကောင်းခြင်းတွေရရှိဖို့နဲ့ထိုင်းဝမ်နိုင်ငံမှာတော့ကျန်းမာခြင်းငြိမ်းချမ်းခြင်းရရှိစေဖို့ဖျားเจ้าနေမှာဆူတောင်းပါတယ်။အလားတူရန်ကုန်မြို့လမ်းမတော်လာတာတရုတ်တန်းမှာလည်းနှစ်တစ်ခုပွဲတော်ကိုစီကားစွာကျင်းပပါတယ်
သားကြနေနဲ့နေခင်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါအခုညနေခင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေစတိုက်နားဆင်ရပါမယ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်တာခရီးသွားရောက်နေတဲ့ပြည်ထရေးဝန်ကြီးဟာဒီကနေ့မှတော့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးနဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားတဲ့ဒုက္ခသည်တွေအရေးအဓိကဆွေးနွေးမှာဖြစ်ပါတယ်။နှစ်နိုင်ငံနယ်စပ်ဖြတ်ကျော်တရားမဝင်လက်နက်ရောင်းဝယ်နေတဲ့ကိစ္စနဲ့မူရစ်ဆေးဝါးပြဿနာတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။ဒေသဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိနေရပြန်လာရေးမြန်မာအစိုးရအနေနဲ့အလေးထားဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်သမ္မတကလည်းမြန်မာပြည်ထရေးဝန်ကြီးကိုမနေ့ကတွေ့ဆုံချိန်မှာတိုက်တွန်းသွားပါတယ်။မြန်မာပြည်ထရေးဝန်ကြီးနဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်ပေါ်တုံသက်ချက်အမြင်တွေကိုမဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ပြည်ထရေးဝန်ကြီးဌာနဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေဦးဆောင်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့နိုင်ငံသားရေးဝန်ကြီးဌာနကကိုယ်စားလှယ်တွေပါဝင်တဲ့အဖွဲ့ဟာဖေဖော်ဝါရီလ15ရက်နေ့ကစတင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တဲ့၃ရက်တာခီးစဉ်အတွင်းမှာမြန်မာဘင်္ဂလားနှစ်နိုင်ငံနယ်စပ်ဒေသလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စရပ်တွေနောက်မိုးရေးစေဝါပူးပေါင်းတိုက်ဖျက်ရေးနဲ့နှစ်နိုင်ငံနယ်စပ်ဆက်ဆံရေးရုံဖွင့်လင့်မဲ့ကိစ္စရပ်တွေကိုအဓိကဆွေးနွေးညှိနှိုင်းကြမှာဖြစ်တယ်လို့ပြန်ကြားရေးကသတင်းထုတ်ပြန်ထားပါတယ်ဖေဖော်ဝါရီလ15ရက်နေ့ကြာသပတေးနေ့မနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသမ္မတအဗ္ဒူဟမစ်နဲ့မြန်မာပြည်ထရေးဝန်ကြီးတို့ဓာကာမြို့တော်မှာတွေ့ဆုံပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားတဲ့ဒုက္ခသည်တွေအရေးအဓိကဆွေးနွေးခဲ့ပါတယ်မြန်မာအစိုးရဘက်ကဒုက္ခသည်တွေပြန်လည်လက်ခံမှုအစဉ်သင့်ဖြစ်နေပြီးတော့နိုင်ငံသဘောတူညီချက်အရာစခန်းတွေဖွင့်လှစ်ထားပြီးတဖြည်းဖြည်းချင်းပြန်လက်ခံသွားမယ်လို့ပြည်ထရေးဝန်ကြီးကပြောဆိုခဲ့တယ်လို့ဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိနေရရင်ပြန်လာရေးမြန်မာအစိုးရအနေနဲ့အလေးထားလှုပ်ဆောင်ဖို့ကိုလည်းဘင်္ဂလားဒေ့ရှ်သမ္မတကမြန်မာပြည်ထရေးဝန်ကြီးကိုတိုက်တွန်းခဲ့ပါတယ်ဒီကနေ့တောက်ကြနေညနေ3နာရီမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာမြန်မာပြည်ထရေးဝန်ကြီးဟာဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအဗဇဒူဇမန်ခမ်နဲ့တွေ့ဆုံပြီးတော့ရိုဟင်ဂျာဒုက္ခသည်အရေးနောက်တရားမဝင်လက်နက်ရောင်းဝယ်ရေးကိစ္စတွေမူရစ်ဆေးဝါးပြဿနာနေဆက်ရေးရာကိစ္စတွေကိုအဓိကထားဆွေးနွေးကြမှာဖြစ်တယ်လို့ဒါကာကလာတဲ့သတင်းမှာဖော်ပြပါတယ်အခုလိုမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်နိုင်ငံတာဝန်ရှိသူတွေကြားရခိုင်မြောက်ပိုင်းပြည်ပခါကြောင့်တင်းရှောင်သွားကြတဲ့ဒုက္ခသည်တွေရဲ့အရေးဒီဇိုင်းမမတ်တွေ့ဆုံဆွေးနွေးမှုတွေရဲ့အခြေအနေအခုနောက်ဆုံးပြည်ထရေးဝန်ကြီးကိုယ်တိုင်တွားရောက်ဆွေးနွေးနေတဲ့အနေအထားအပေါ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်ပေါင်းများစွာအခြေချနေထိုင်ခဲ့တဲ့မြန်မာဘင်္ဂလားအရေးလေ့လာသူဒေါ်စောမြရာဇာလင်းကအခုလိုတုံ့တက်ပါတယ
်ဆက်သွားတဲ့ပုံစံတွေကိုပြန်လည်လက်ခံဖို့ဆိုတာကတော့မြန်မာနိုင်ငံအစိုးရဘက်ကတော့ဓာတ်ကြီးစူးစမ်းပါတယ်ဒါပေမဲ့ဟိုဘက်ကကြားလို့ရှိရင်တော့အရှိန်အနေမျိုးမျိုးကိုအကြောင်းပြပြီးတော့မှပြန်မလာသေးဘူးဆိုပြီးတော့မှပြောနေတယ်လေရှိပါတယ်အခုတော့ပြန်ပြည်ထရေးဝန်ကြီးကိုယ်တိုင်တွားပြီးတော့စူးစမ်းတဲ့အခါမှာတော့အရင်ထက်ပုံမအဆင်ပြေတဲ့အနေအထားတစ်ခုခုကိုတော့ရလာလိမ့်မယ်လို့ကျွန်မထင်ပါတယ်ဒါပေမဲ့လို့ဒေသခံတွေဘက်ကလည်းစိုးရိမ်မှုတွေလည်းအများကြီးရှိပါတယ်ဆိုရင်ကျွန်မတို့အနေနဲ့ကတော့ပြောချင်တာကအနာဂတ်မှာဒီလိုမဖြစ်ဖို့ရတဲ့ဘလို့ကြိုးစင်ပြင်ဆင်မှုတွေရှိမလဲအနာဂတ်မှာထွေပြေးလိုက်ပြောင်းဝင်လိုက်ဆိုတဲ့ပုံစံမျိုးတွေမဖြစ်ရအောင်ပြည်ထဲမှာဘာတွေလှုပ်ထားဖို့လိုတယ်လဲအစိုးရမှာဘလို့မှုတွေရှိတယ်လဲဆိုတာကတော့ပြောရမယ့်အနေအထားတွေလည်းရှိနေပါသေးတယ် ဒီလိုပြဿနာတစ်ခုခုဖြစ်လာပြီဆိုလို့ရှိရင်တော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအသာစီးရတဲ့ပုံစံမျိုးတွေအများကြီးရှိပါတယ်။အဲလိုဆိုလို့ရှိရင်လူခွင့်ရေးယာစနာထောက်ထားမှုကိုအများကြီးကြားနိုင်တာရှိတယ်။အဲဒါကြောင့်မို့လို့ဒီလိုဝင်လိုက်ထွက်လိုက်စသည်အပြင်ဖြစ်နေတာဟာဆိုလို့ရှိရင်တိုင်းပြည်တစ်ခုရဲ့ image ရဲ့အရာလည်းထိုက်ခဲ့ရှိပါတယ်။လူတွေကိုလူလို့မြင်ဖို့ကလည်းအရေးကြီးပါတယ်
။မြန်မာဘင်္ဂလားနှစ်နိုင်ငံအစိုးရတွေကြားဒုက္ခသည်တွေပြန်လည်လက်ခံရေးပြန်လည်ပို့ဆောင်ပေးရေးဆွေးနွေးတိုင်ပင်နေတဲ့အနေအထားပေါ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆော့ဘဇားကဘာလူခါလေးဒုက္ခသည်စခန်းမှာနေတဲ့ကိုအီဆလန်ကတော့ဒုက္ခသည်တွေဘေးကင်းလုံခြုံစွာပြန်နိုင်မှုခိုင်မာတဲ့အာမခံချက်ရမှာပြန်သွားရဲကြမယ်လို့အခုလိုပြောပါတယ်
။မဖက်အစိုးရကဒီဝင်ကြဒုက္ခရတဲ့ဖြေလည်မှုလို့တာကိုကျွန်တော်စူးစူပါတယ်ဒါပေမဲ့ယနေ့အပြည့်အရောဖြေသွင်းမှာအကျံပေးမှုမပြီးသေးဘူးဗျာအမလူရီကယနေ့အပြည့်ဖြစ်ပြလာတော့ပဲပူပြေနာရဲ့အကျံပူကျဲကိုအကောင့်တွေဖောင်းမယ်ဆိုပြီးတော့ကြောက်တာကတော့ရှိတယ်အများသာကြောက်နေတာပဲဒါပေမဲ့အကျိုးပဲရှိတယ်အလို့ဆိုတာမရှိသေးဘူးသူကျွန်တော်ရဲ့ဒီဝင်ကြဒုက္ခရအလုံးရဲ့အတိအကျဆုံးဖြတ်ရှာတာကျွန်တော်နိုင်ငံသားအခွင့်အရေးအခြေဝါရရှိမှုနဲ့အဘကုလသမဂ္ဂအဖွဲ့ဝင်ရှုရဲပါဝင်ပြီးတော့အဘကုလသမဂ္ဂဒီကတဲ့အဖွဲ့ရမြန်မာအဖွဲ့ရပေါင်းပွဲဆိုင်နဲ့ကျွန်တော်တို့လက်ခံမယ်ဆိုရင်ဘေးကင်းလုံခြုံစွာနဲ့ကျွန်တော်တို့ပြန်လေနေထိုင်ပြန်ရမယ်ဆိုရင်ကျွန်တော်တို့တော့ဘဝအဆင်ပြေပါပဲ
မြန်မာဘင်္ဂလားနိုင်ငံကြအခုလိုရင်ဆိုင်နေရတဲ့ဒုက္ခတဲ့အရေးတွေအပါအဝင်နေဆက်ပြဿနာတွေကိုရေရှည်ပြေလည်နိုင်မှုနဲ့ဖြစ်စဉ်တွေဖြစ်လာရတဲ့အဓိကအခြေခံအချက်လက်တွေကိုတာဝန်ရှိသူတွေအနေနဲ့ရှာဖွေစဉ်းစားဖြေရှာကြဖို့အဓိကအရေးကြီးလိုအပ်ပါတယ်လို့လည်းဒေါ်စောမြရာဇာလင်းကအကြံပြုပါတယ
်ဒီလိုထွက်ပြေးသွားကြတဲ့လူတွေကိုကြားလို့ရှိရင်လည်းပညာပေးမှုတွေကတော့ဘယ်လိုပညာပေးမှုတွေရှိမလဲဆိုတာကိုအစိုးရဘက်ကအသေးစားပြင်ဆင်ဖို့တော့လိုပါတယ်ဥပမာနိုင်ငံတကာပရက်ရှာပေးနေတယ်အဲ့လိုပေးနေုံနဲ့တော့အလုံးကိုအပြုတ်သဘောမျိုးနဲ့ကြည့်တယ်ဆိုတာမျိုးတည်းကိုတိုင်းပြည်ရဲ့လုံခြုံရေးအနေအထားတွေကိုပါဖြည့်သွင်းရမယ်ပြီးလို့ရှိရင်လူအခွင့်အရေးကိုလည်းလေးစားလိုက်နာတဲ့ပုံစံမျိုးကိုလည်းဟိုအမှန်တကယ်ကလည်းသတိပြုဖို့လိုအပ်ပါ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ဒေသရင်းနယ်မြေတည်ငြိမ်အေဂျင်ရေးနဲ့ရိုဟင်ဂျာတွေအနေနဲ့မြန်မာနိုင်ငံထဲမှာအဆင်ပြေစေမဲ့အခြေအနေတစ်ခုကိုဖန်တီးပေးပြီးသူတို့ရဲ့ယုံကြည်မှုကိုပြန်လည်တည်ဆောက်အောင်လုပ်ဖို့မြန်မာအစိုးရအနေနဲ့အလေးထားလှုပ်ဆောင်တဲ့လို့လည်းဘင်္ဂလားဒေ့ရှ်သမ္မတကပြောဆိုထားပါတယ်ရှင်
မဆူမစုံစမ်းတင်ပြခဲ့တာပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းတိန်ဒီမြို့ဘက်မှာတော့မြမတက်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကတိုက်ပွဲအတွင်းတိန်ဒီမြို့နယ်အဆက်ကဟိုဆော်မွန်ကျေးရွာသား140ကျော်ဟာစစ်ဘေးကနေတင်းရှောင်နေရပါတယ်။ဒေသရင်းလုံခြုံရေးမတည်ငြိမ်သေးတာကြောင့်နေရရင်းကိုမပြတ်နိုင်သေးတဲ့အကြောင်းဒေသခံလွှတ်တော်ကိုယ်စားလှယ်တွေကလည်းပြောပါတယ်။ VOE မြမပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြမတမတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြာမနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကုတ်ခံမြို့နယ်နဲ့တိန်နီမြို့နယ်ဆက်ကဟိုဆော်မွန်ကျေးရွာသား140ကျော်ဟာတိန်နီမြို့နယ်ကောင်းကောကျေးရွာဘုံကြီးချောင်းကိုထိပ်ပြီးခုလုံနေရတယ်လို့တိန်နီမြို့နယ်ပြည်နယ်လှုပ်ဆောင်မှုစစ်လဲစိုင်းစိန်လူကပြောပါတယ်
တိန်နီမြို့နယ်ကောင်းကောကျေးရွာအုပ်စုဟိုမွန်ရွာဆိုတဲ့တောင်ပေါ်ရွာကလေးပေါ့ဗျာအဲမှာတမတော်နဲ့ဒီမြောက်ပိုင်းမှာနေဆွဲရွာထဲမှာထိတ်ထိတ်သဆုံရတယ်အဲမှာရွာထဲမှာတိုက်ပွဲဖြစ်တာပေါ့ဆန်ကားရမင်းမနေ့ပိုင်း9နာရီခွဲ10နာရီကျတော့ပေါ့အဲမှာတစ်ချက်ပြန်ဖြစ်တယ်ရွာသားတွေကကြောက်တော့ပေါ့တရကလည်းရွာသားကိုရှောင်ခိုင်းတယ်ပေါ့အဲရွာသားတွေကလည်းကိုကိုဒါဆိုလည်းကိုရွာကိုရှောင်ခံတာလေရှောင်ခံတာတွေကတိန်နီမြောက်နယ်ကောင်းကောကျေးရွာအုပ်စုဘုံကြီးကျောင်းမှာနေတယ်ဝိုင်းခုနားနေကြပါဗျာလူကြီးကျော်တော့ကောက်ထားတော့ရတာက146ရပါဗျာအိမ်ဆောင်ကျွားတော့26ကျို့တော့
ဖေဖော်ဝါရီလ14ရက်နေ့နဲ့15ရက်နေ့နေ့ရက်ဆက်တိုက်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဟူဆုံမွန်ကြီးရွာသားတွေနေရက်ကနေဆွတ်ပြေးလာခဲ့ရတာပါဆွတ်ပြေးလာတဲ့စစ်ဘေးချောင်ရွာသားတွေကိုဒေသခံပြည်သူတွေကနေကူညီဆောက်ရှောက်ထားတယ်လို့စိုင်းစိန်လူကပြောပါတယ်ထွက်ပြေးလာတဲ့သူတွေဟာမြောင်စည်းတိုင်းသားတွေဖြစ်ပြီးအမျိုးသား85ယောက်နဲ့အမျိုးသမီး83ယောက်ပါဝင်နေပါတယ်လက်ရှိတိန်နီမြို့နယ်တွင်စစ်ရေးမငြိမ်သက်မှုဖြစ်ပွားနေစေချင်နေကြောင်းနေရရင်းကိုပြန်ဖို့စောင့်ကြည့်နေရစေလို့ပြည်နယ်လှုပ်တော်ခုစလဲစိုင်းစိန်လူကပြောပါတယ
်နေရရင်းရာကိုပြန်ဖို့ကတော့ကျွန်တော်တို့စစ်ရေးအခြေအနေစောင့်ကြည့်နေရမှာတော့ကျွန်တော်တို့ဒီစစ်တပ်ရေးရာဖက်လုံခြုံရေးအတွက်လည်းသူတို့ထားတပြင်းကိုလည်းကျွန်တော်အများအားဆွနေတယ်စိတ်ချရအောင်ကျွန်တော်စောင့်ကြည့်ရမလို့
ကိုခိုင်မြို့နယ်နဲ့တိန်နီမြို့နယ်တွင်မှာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ KIO ကချင်လူလိုက်ရေးတပ်မတော် TNL တန်းမလောင်တပ်ဖွဲ့ကိုကတာဖွဲ့တို့နဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားလေ့ရှိပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကတမရုံနဲ့ TNL သက်တွေတိုက်ပွဲကြောင့်ကိုခိုင်မြို့နယ်ကျိမ့်မွန်ကျေးရွာအုပ်စုဆိုင်းခေါင်ကျေးရွာသား150ကျော်ဟာတိန်နီမြို့နယ်ကောင်းအိုင်ဖုံးကြီးချောင်းကိုဆက်ပြေးတိမ်းရှောင်နေခဲ့ရပါတယ်လက်ရှိစစ်ရေးငြိမ်သက်သွားတဲ့အတွက်စစ်ရှောင်ရွာသားတို့ချို့နေရပြန်ကြပြီလို့အကူအညီပေးရေးဖွဲ့ဝင်ကိုထောင်းတိုင်ကပြောပါတယ
်ကိုကြတော့ကောင်းလာမှာသူတို့မရှိတော့ဘူးသူကဒီလိုမျိုးကျမှာတော့နေကြတယ်သူကနေရဟောင်းမှာပြန်ကြကြပြီ
ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်အတွင်းမှာတမတော်နဲ့တိုင်းဒါလက်နက်ကတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးတိုက်ပွဲကြောင့်ဒေသခံရွာသားတွေနေရာကနေတိမ်းရှောင်နေရပါတယ်လူရန်ချင်းစာနာမှုဆိုင်ရာကုလသမဂ္ဂပူးပေါင်းညှိနှိုင်းရေးရုံးရဲ့နောက်ဆုံးချက်လက်များအရတနိုင်းဒေသမှာလူဦးရေ1000ရှစ်ရာဆွန်ဘရာဘုံမှာလူဦးရေ900ခန့်တန်းဒေသမှာပြည်သူလူထုခုနှစ်ရာကျ
Japon NDP sekanga sechang da thong khan ne shamyi ne ko khan myu ga man yu le che ywa ma sechya u yi khone ya khan ni ya ko ma pyan nai de de chin ni ma shi ni ba de khmyar
Tora shin mya shin tain da lamyat kai phwe na phwe phit de mu pite party ne la hu democratic si yong lo di tadin pat che ma be asu ya ne a phit khan ye sa yi lamyat yit thu lai ja ba de အချိန်ထဲမှာပဲတိုင်းသာလက်နက်ကင်တွေနဲ့တိုက်ပွဲတံတွေကလည်းမဆဲနိုင်သေးပဲဖြစ်နေတာပါအရက်သားဆွေရလက်ထက်မှာပထမဆုံးအကြိမ် MCA အပြစ်ရက်ဆဲရေးသဘောတူညီချက်ရခဲ့တဲ့အတွက်ပြည်တွင်းကြီးကြပ်ရေးမှာဘလောက်ထိတွန်းအားတွေဖြစ်နိုင်မလဲစစ်ပွဲတွေမငြိမ်းနိုင်သေးပဲဖြစ်နေရတာကရောဘယ်သူတွေမှတာဝန်ရှိနေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-32-32ငါးငါးငါးလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ပြည်ရရဲ့တောက်ကြနေညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။တရုတ်နှစ်တကူပွဲတော်ကိုကမ္ဘာအနှံ့မှာနှစ်စဉ်စီစီကားကားကျင်းပလေရှိကြပါတယ်။မြန်မာနိုင်ငံမှာလည်းတရုတ်လူမျိုးတွေအများစုနေထိုင်တဲ့ရန်ကုန်လှတာမြို့နယ်တခြားမှာတရုတ်နှစ်တကူပွဲတော်ကိုကျင်းပပါတယ်။ဒီနှစ်အတွက်နှစ်တကူပွဲတော်တရားဝင်ဖွင့်ပွဲအခမ်းအနားကိုတော့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တပ်အမတ်ကြီးဟောင်းလျံတို့တက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။ကိုကောင်းဆက်ဟင်းကစူးစီးတင်ပြထားပါရရှင
်ဒီနေ့လာတာမျိုးတွေတရုတ်တဲမှာကျင်းပတဲ့နှစ်တကူပွဲတော်ကိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအပါအဝင်မြန်မာနိုင်ငံဆိုင်ရာတရုတ်တပ်အမတ်ကြီးနဲ့တရုတ်ကုန်တယ်တွေပါဝင်ဆင်နွှဲခဲ့ကြပါတယ်ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့တရုတ်နှစ်ကူအခမ်းအနားမှာခုလိုစုမုံကောင်းတောင်းလိုက်ပါတယ
်မြန်မာတိုင်းရင်းသားများအပြင်မြန်မာနိုင်ငံမှာနေထိုင်နေကြတဲ့နိုင်ငံသားအားလုံးချစ်ခင်ရင်းနှီးစွာနဲ့ကျွန်တော်တို့နိုင်ငံဖွံ့ဖြိုးတိုးတက်ရေးကိုဝိုင်းဝန်းကြိုးပမ်းဆောင်ရွက်ကြဖို့လိုအပ်ပါတယ်။ဒီတွဲနှစ်သစ်မင်္ဂလာမှာကျွန်တော်တို့နိုင်ငံသူနိုင်ငံသားအားလုံးချစ်ချစ်ခင်ခင်ရင်းရင်းနှီးနှီးနဲ့ကျွန်တော်တို့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ပါလို့ဆုတောင်းမေတ္တာပို့သရင်းဒီကုန်းချုပ်အပ်ပါတယ်။အားလုံးကိုကျေးဇူးတင်ပါတယ
်။မာဘီဘွားတရုတ်လူမျိုးတွေဟာအခုလိုနှစ်တကူနေမှာဘုံเจ้าမှာရှိတဲ့ကွေရင်မဲတော်ကိုစီးပွားလက်လာပါတွေတစ်နှစ်ပတ်လုံးတိုးပွားလာစီဖို့လာရောက်ကြတော့ကြတယ်လို့မအေးအောင်ကပြောပါရယ်
။ဟာနှစ်ဆန်းတရက်နေဆိုနှစ်ရဲ့အစားဖြစ်တဲ့အခါကျတော့အဲကွေရင်ကိုဒီနေ့လာကြတော့လိုက်ဆင်းနေပါတော့တစ်နှစ်လုံးစီးပွားရေးလူမှုရေးအဆင်ပြေဖို့ပေါ့
။တရုတ်ပြည်ကလေးအရသဒ္ဒဝါ12កောင်ကိုတနစ်စာ12လသတ်မှတ်ပြီးပြဋ္ဌာန်းထားတာမှာ2018ဟာခွေးနှစ်ဖြစ်ပါတယ်။ခွေးရည်ရဲ့သဘာဝအလျောက်တစ္ဆာရှိရှိနဲ့ယုံကြည်စွာအလုပ်လုပ်ကြရင်စီးပွားလက်လာပါတိုးကြမှာဖြစ်တယ်လို့လက်သာမျိုးတွေတရုတ်ရိုးရံမုံတွေကို150ကြာရောင်းချလာတဲ့ဥအောင်ဝင်းကပြောပါတယ
်ခွေးနဲ့ကမစိုးပါဘူးခွေးရဟိုဟာလူတစ္ဆာရှိရှိနဲ့ယုံကြည်ကြည်နဲ့အလုပ်လုပ်စီဟိုဟာအလုပ်လုပ်စီအောင်မြင်တာပေါ့
အခုချိန်မှာတော့ရန်ကုန်မြို့လေကတရုတ်တန်းဝင်းကျင်ကလက်မရီမှာစတူဒီယိုမန်သက်တွေတရုတ်ရိုးရံပစ္စည်းအယောင်းဆိုင်တွေရိုးရံမုံဆိုင်တွေနဲ့ပြည့်နေပြီးစီကားနေပါတယ်တရုတ်နှစ်တကူပွဲလို့ပြောလိုက်ရင်တရုတ်နဂါအကာနဲ့ကြားအကာတို့ကမပါမဖြစ်ပါမြန်မာနိုင်ငံမှာလည်းနှစ်စဉ်တရုတ်နှစ်တကူကာလမှာဒီတရုတ်နဂါနဲ့ကြားအလှကပွဲတွေကိုကျင်းပခဲ့ကြပြီးစုပွဲပွဲတွေလည်းပြုလုပ်လို့ရှိပါတယ်ဒီနှစ်မှာလည်းမြန်မာနိုင်ငံသူနှစ်နဂါအဖွဲ့ချုပ်ကကြီးလူပြီးပြိုင်ပွဲတွေကိုမနှက်ပြန်ဆက်ခွင့်ရည်တွေကစပြီးတော့20ရည်နှစ်အထိကျင်းပတော့မှာဖြစ်ပါတယ်ခင်ဗျာ
ကိုကောင်းစားဟိတရင်ပြပို့ခဲ့တာပါရှင်အခုကျမရေးဆိုင်ရာတရင်လှတဲ့ပုဂ္ဂိုလ်ထုတ်လွှင့်ပေးပါမယ်ဆေးရွက်ကြီးကိုမိနှိဖွာရှိုက်စရာမလိုပဲနီကိုတင်းဓာတ်ရရှိစေနိုင်မဲ့ပစ္စည်းတမျိုးကိုစစ်လေကုမ္ပဏီတွေစူးစမ်းနေကြပါတယ်။ဒါကိုအမေရိကန်အစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဌာန FDA ကလည်းခွင့်ပြုဖို့စဉ်းစားထားပါတယ်။ secret အစာထိုးအနေနဲ့ဘလို့သုံးပြနိုင်မလဲဆိုတာကိုလည်းပြောဆိုဆွေးနွေးကြဖို့ရှိပါတယ်။အမေရိကန်မှာ secret တောက်တဲ့နှုံကတော့သမိုင်းဝင်လောက်အောင်တိတိတသားကျဆင်းသွားတယ်လို့အမေရိကန်အဆုတ်ယောဂဆိုင်ရာအဖွဲ့ကပြောပါတယ်။အခုချိန်မှာဆေးလိပ်တောက်တဲ့ဥယျာဉ်ဟာ15ရာခိုင်နှုံကျော်လောက်ပဲရှိတော့တာပါ။ဒီကြောင့် Kevin Enoch ပေးပို့ထားတဲ့သတင်းလွှာကိုမခင်ဖြူထွေးကတင်ပြပေးပါမယ်ရှင်
။ secret တောက်တာဟာလူအတွက်မကောင်းပါဘူး။ဒီအချက်ကအခိုင်အမာသုတေသနလှုပ်ရှားပြီးသားပါ။ဒါကြောင့်လေလူတွေဆက်လိဖြတ်ဖို့ကျမရဲ့အရာရှိတွေကဆယ်စုနှစ်တွေနဲ့ချီကြိုးပမ်းနေကြတာဖြစ်ပါတယ်။ဒီအချိန်တွေမှာ secret company တွေကလည်းအလျက်ရှိတဲ့အခိုးငွေတွေကိုရှူရှိုက်စရာမလိုပဲနီကိုတင်းတက်ခန်းစားရနိုင်မဲ့ပစ္စည်းသစ်တွေထုတ်လုပ်ဖို့အာရုံစိုက်လှုပ်ဆောင်လာကြပါတယ်
။ They say that they see a future where smokers
ဆူရကြီးကိုမီးရှို့တောက်လို့ဆက်ဆက်ဖြစ်လာတဲ့သေဆုံးမှုတွေနဲ့ရောဂါဝေဒနာတွေမဖြစ်အောင်လို့မီးညှိရှူရှိုက်စရာမလိုပဲနဲ့နီကိုတင်းတက်ရစေနိုင်မဲ့ဒီပစ္စည်းသစ်ကိုစလေတောက်သုံးသူတွေအနာဂတ်မှာပြောင်းလဲသုံးဆွဲလာကြလိမ့်မယ်လို့သူတို့ကပြောပါတယ်ကျွန်တော်တို့ရဲ့မူဝါဒကလည်းအဲ့လိုမျိုးပြောင်းလဲမှုမျိုးကိုဆောင်ဖို့ပါ
အမေရိကန်အစားတောင်းတဲ့စီးပွားကုတ်ကရေးဌာန FDA ကော်မရှင်နာမင်းဒေါက်တာစကော့တ်ဂေါ့လစ်ပြောသွားတာပါ IQOS လို့အထူးကောက်ခေါ်တဲ့အန်ဒီယန်နဲတဲ့နီကိုတင်းထုတ်ကုန်ပစ္စည်းသစ်ကို FDA ကခွင့်ပြုဖို့စဉ်းစားနေတဲ့အကြောင်းစျေးမာရေးအရာရှိတွေကဒီသတင်းပတ်ထင်မှာပဲပြောဆိုခဲ့ကြတာပါတခြားငွေရှူတဲ့အရာတွေနဲ့မတူသလိုဆေးရကြီးကိုလောင်ကျွမ်းအောင်လုပ်တာမဟုတ်ဘဲအပူပေးပြီးသုံးတာဖြစ်လို့လူကိုအန္တရာယ်ဖြစ်စေတဲ့အစိတ်အထောက်မိခိုးငွေတွေကိုရှော့ချနိုင်ပါတယ
် Still have to provide an opportunity for adults who want to get access to satisfying levels of nicotine to do that through other vehicles
ဆေးရကြီးကိုမိမိတောက်ရတဲ့အတွက်ဆက်ဆက်ဖြစ်ပွားတဲ့အန္တရာယ်တွေမဖြစ်အောင်လို့ဆလိတ်တောက်ချင်ကြတဲ့အရွယ်ရောက်ပြီးသူတွေကိုတခြားနီလန်းကနေတဆင့်သူတို့လူချင်းတဲ့နီကိုတင်းဓာတ်ရအောင်လို့လုပ်ပေးနိုင်မဲ့နီလန်းတွေရှိရပါမယ်
ဝေဖန်သူတွေကတော့ဒါကလူတွေကိုကျန်းမာရေးပိုကောက်အောင်လုပ်တာမဟုတ်ဘဲနီကိုတင်းထက်ဆွဲအောင်လုပ်တာလို့ဆိုပြီးဝေဖန်ကြပါတယ
် And every generation the tobacco industry has produced a new set of products
ဆေးရည်လုပ်ငန်းတွေကတော့လူတွေအတွက်အန္တရာယ်ပိုနည်းစေနိုင်တယ်လို့ဆိုတဲ့ပစ္စည်းသစ်တွေကိုခေတ်ဆက်ဆက်ထုတ်လုပ်လာနေကြတာပါပဲအခုအထိဒီလိုပစ္စည်းတွေကိုမိတ်ဆက်ရောင်းချတာတွေကနေလူတွေကိုဆေးလိပ်ဆက်တောက်နေအောင်လုပ်နေတော့မှာပဲ
IQOS လို့ဆက်လိပ်အစားထိုးပစ္စည်းတွေဟာ secret သုံးဆွဲနေတဲ့သူတွေဖြတ်တဲ့အစီရောက်တဲ့အထိ secret nicotine တက်သုံးဆွဲမှုနှုန်းကိုလျှော့ချသွားဖို့ပဲဖြစ်ပါရဲ့ရှင်
။ market ဖြူထွေးပြောပြခဲ့တာပါရှင်။အခုကျမတို့အတန်းလွင့်နေတဲ့ radio season ပြပြချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ video ရဲ့နေ့စဉ် TV season ကိုလည်းကြည့်ရှုနိုင်ကြပါရယ်။နောက်နှစ်နာရီကြာထုတ်လွှင့်မဲ့ညပိုင်းအစီအစဉ်တွေကိုတော့ line meter 19 25 32 line lat meter 190တို့ကနေဖန်ယူနားဆင်နိုင်ပါရယ်။တောက်ကြနေညနေပဲ video season တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုညနေခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။အမေရိကန်ပြည်ထောင်စု Florida ပြည်နယ်ကထိတ်တန်းကြောင်းတစ်ကြောင်းမှာနောက်ဆုံးကျင်ဖြစ်ခဲ့တဲ့အစုလိုက်ပြုံလိုက်ပြစ်ခတ်မှုကျူးလွန်သူဖြစ်အရေးယူခံထားတဲ့အသက်19နှစ်အရွယ်လူငယ်ကိုအမှတ်ကံမပေးဖို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်။ကျူးတင်ချင်စီတပ်ဖြတ်မှု18မှုနဲ့ရုံးတင်တရားဆွဲဆိုဖို့ Nicholas Cruz ကို Florida ပြည်နယ်တရားရုံးမှာမနေ့တုန်းကပဲရုံးထုတ်ခဲ့တာပါ။ကြေကွဲစရာဖြစ်ရတဲ့ပတ်သက်လို့သမ္မတ Donald Trump အင်ပြီးတော့မှအချင်းယုံမိန်ကွန်းပြောကြားပြီးနိုင်ပိုင်းအကြံမှာပဲရုံးထုတ်ခဲ့တာလည်းဖြစ်ပါတယ်။မလ9ရက်နေ့ကဆက်လို့နေရပြန်ဖို့ခံမဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့တရားဝင်နေထိုင်ခွင့်ထောက်ထားမရှိသူလူငယ်တွေတရားမဝင်နေထိုင်ခွင့်ရရေးပါဝင်တဲ့လူမှုကြီးကြပ်ရေးပြုရင်ပြောင်းလဲမဲ့အဆို၄ရက်စလုံးကိုတင်းတစ်ပတ်ကြာဆွေးနွေးပြီးမှပဲအမေရိကန်ထက်လွှတ်တော်ကပယ်ချလိုက်ပါတယ်။အောင်မြင်မှုမရခဲ့တဲ့အထက်ကလူများစု Republican နဲ့လူနည်းစု Democrat ကိုယ်စားလှယ်ရဲ့ပူးတွဲအဆိုပြုချက်နှစ်ခုထဲမှာတော့လူငယ်ရွှေပြောင်းဝင်ရောက်သူတွေနိုင်ငံသားဖြစ်ခွင့်ရရေးနေဆက်လွန်ရေးတွန်းမြေရေးသမ္မတ Trump ရဲ့လူမှုကြီးကြပ်ရေးပြုရင်ပြောင်းလဲမှုအစီအစဉ်ဖြင့်ပြည်သူ့ဆွေးရလူမှုကြီးကြပ်ရေးဆိုင်ရာလုပ်ငန်းတွေကိုပူးပေါင်းဆောင်မှုရှိတဲ့အမေရိကန်ပြည်ထောင်စုကမြို့တွေကိုအရေးယူမဲ့အစီအစဉ်တွေကိုလည်းထည့်သွင်းထားတာပါမြန်မာနိုင်ငံရခိုင်ပြည်နယ်ကလူခွေရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့မကြာသေးငါပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ဥရောပပါလီမန်ကိုယ်စားလှယ်ဖွဲ့ကတိုက်တွန်းလိုက်ပါတယ်လူခွေရေးချိုးဖောက်မှုတွေနဲ့ရိုဟင်ဂျာတွေစုလိုက်ပြုံလိုက်ထွက်ပြေးခဲ့ကြတဲ့ခြေနေတွေကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုပြန်လည်သုံးသပ်ဖို့လိုအပ်နေပြီဖြစ်ကြောင်းလည်းဒီကနေ့ခီးစဉ်ဆုံးသက်ချိန်မှာထုတ်ပြန်ခဲ့တဲ့ကြေညာချက်ထဲမှာဖော်ပြထားတာပါ။ဒါကြောင့်ပြန်ပရိပကတ်ပြည်ရဒေသအပါဝင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ၅ရက်ကြာခီးစဉ်တွင်လူခွေရေးချိုးဖောက်မှုခြေနေနဲ့ပတ်သက်လို့စိုးရိမ်မခင်မှုတွေရောပါမသွားခဲ့ကြောင်းလည်းကြေညာချက်မှာပြောဆိုထားပါတယ်။
တောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညနေစီစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်ရှင်နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေကို line to meter 19 25 32တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ည9နာရီမှာတစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်
This program has come to you from the Voice of America, Washington.